တော်ရရှိမှာခင်ဗျာဒီကနေ့မြန်မာနိုင်ငံရေးမှာရခိုင်ဒေသပြည်ထောင်စုဟာထိတ်တန့်ကိစ္စရဖြစ်လာနေပြီးမြန်မာအစိုးရဟာလည်းနိုင်ငံတကာဖိအားမျိုးစုံနဲ့အပြင်းထန်ရင်ဆိုင်လာနေရပါတယ်ဒီနိုင်ငံတကာသတင်းမီဒီယာတွေရဲ့ဖိအားနိုင်ငံတကာလူခွင့်ရေးအဖွဲ့တွေရဲ့ဖိအားတွေပေါ်ပြည်တွင်းစာနယ်ဇင်းခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေကတော့တစ်ဖက်ဆောင်းနှင်းဗက်လိုက်ဖိအားပေးမှုစနစ်တကျအကွက်ချကြံစည်ကြိုးပမ်းမှုအဖြစ်ရှုမြင်နေကြပါတယ်အခုဆိုရင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Amnesty Internationalအပီပီဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့စတဲ့အဖွဲ့အစည်းတွေဟာမြန်မာအစိုးရနဲ့မြန်မာတပ်မတော်အပေါ် PRP လှုံ့ဆော်တဲ့ကြီးညာချက်တွေနေ့စဉ်ရက်ဆက်ဆိုးသလိုထုတ်ပြန်နေကြပြီးဒီထုတ်ပြန်ချက်တွေထဲမှာတိုင်းရင်းသားတွေအကြမ်းဖက်တိုက်ခိုက်ခံရမှုလူခွင့်ရေးချုပ်ပေါက်ခံရမှုနေမီအချုပ်ချာအာဏာချင်းချောက်ခံလာမှုတွေကိုထည့်သွင်းဖော်ပြမှုမရှိသလောက်ဖြစ်နေတဲ့အချက်နိုင်ငံတကာသတင်းမီဒီယာတွေမှာလည်းအလားတူတတန်းနဲ့ဖော်ပြနေကြတဲ့အချက်တွေပေါ်မူတည်ပြီးဗက်လိုက်မှုအဖြစ်ရှုမြင်သုံးသပ်နေကြတာပါမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုတိယဥက္ကဋ္ဌ1ဖြစ်သူဦးအောင်လှထွန်းကဆိုရင်နိုင်ငံတကာသတင်းမီဒီယာတွေဟာတစ်ဖက်အတိုင်းအဝိုင်းရဲ့ဝါရဖြန့်ချိမှုထောင်ချောက်ထဲမှာရောက်ရှိကုန်ပြီလို့သုံးသပ်ပါတယ်
။သူတို့ဖက်ကမီဒီယာကတော်တော်ကောင်းတယ်ခင်ဗျာ။ပရိုပဂန်ဒါတော်တော်ကောင်းတယ်။ဟိုဘက်တစ်ဖက်ချမ်းကတစ်ဖက်ကသူတို့မှလည်းနိုင်ငံအရှိလေးပိုင်းကပိုက်ဆံတွေပုံရိုးပြီးတယ်၊ပညာရှင်တွေကလည်းအများကြီးပဲ။ဒါကြောင့်စီးစလောက်ဆို International Media တွေ၊နောက်တော့ International Organization တွေ၊ Agency တွေ၊ INGO တွေအားလုံးကသူတို့ကဖြန့်ချက်ပြီးတော့ဝင်ထားပါပြီ။ဝင်တဲ့ပြီးတော့သူတို့ရဲ့သူတို့ဒီဟာကိုစနစ်တကျအခွဲချပြီးတော့ပေါ့အဓိကဒီပထမတော့သူတို့စူးစမ်းခဲ့တာကဒီရိုဟင်ဂျာဆိုတဲ့နာမည်ကိုအသိမှတ်ပြုခံရဖို့ရဲ့အဲ့ဒီကနေတဖြည်းဖြည်းစလာတာပေါ့နော်တဖြည်းဖြည်းစလာတယ်လူခွင့်ရပြောတယ်နိုင်ငံသားအခွင့်ရပြောတယ်နောက်ကဒီ ethnic city ethnic right ပေါ့အဲ့ဒီအဆင့်ရောက်လာတယ်နောက်တော့ကျွန်တော်မြင်တာရှင်းလန်းကတော့နေမီရရှိပေါ့နောက်တဖြည်းဖြည်းလာရင်တော့နိုင်ငံထူထောင်ရပေါ့အဲ့ဒီဟာကိုဥတီတဲ့ဟာကိုသူတို့ကဆင်းဆင်းစနစ်တကျလှုပ်ဆောင်လာခဲ့ကြတာကျွန်တော်ကအမှန်ကိုရေးတာသိပြသနာမရှိပါဘူး။ဒါပေမဲ့ပြသနာကမမှန်မကန်နဲ့အလုံးကနိုင်ငံကမီဒီယာနဲ့အဆိုင်ခွင့်အလုံးကသူတို့ရဲ့ traffic ကိုဝင်သွောသလိုဖြစ်နေတယ်ကျွန်တော်မြင်တာအဲ့လိုပဲမြင်ပါခင်ဗျာ
။တကယ်တော့နိုင်ငံကဖိအားဆိုတာမြန်မာနိုင်ငံအတွက်အဆန်းတကျတော့မဟုတ်ပါဘူး။ရခိုင်စစ်အစိုးရလက်ထက်ကလည်းတစ်ချိန်လုံးကြုံခဲ့ရတာပါ။ဒါပေမဲ့ဒီကနေ့ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရလက်ထက်နိုင်ငံကဖိအားကိုတော့ NLD ပါတီရဲ့ပြောင်းခွင့်ရပုဂ္ဂိုလ်ဦးညံဝင်းကဒီလိုရှုမြင်ပါတယ်
။ဒီရခိုင်စင်ကောမှုကဒါအခုစတာမဟုတ်အနည်း40လောက်ရှိနေအချိန်ပေါ်မှာမူတည်ပြီးတော့ဟိုတုန်းကလည်းအခုပါကွာလဲဆိုတော့အခုကအဲ့ဒီဥပဒေမဲ့ဝင်ရောက်တဲ့လူကြီးကစိတ်ပုံများသွားတာပေါ့ဗျာဟိုတုန်းကအဲ့ဒီလောက်မများဘူးပေါ့အဒါအချိန်ရောက်ပါနောက်ဒီအချိန်ကြာလာရင်ဒီတိုင်းပြတ်တိုင်းတော့ဒီတိုင်းပုံများအောင်ပ
ါဒီကနေ့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံကိုတန်ခတ်ပိတ်ဆို့မှုတွေလှုပ်ဆောင်သွားဖို့အထိPRP တောင်းဆိုထားတာတွေ့ရပါတယ်ဒီလို PRP မှုတွေဘာကြောင့်ပြင်းထန်လာပါသလဲ Federal ပြည်ထောင်စုပါတီရဲ့ဥက္ကဋ္ဌဦးစောတန်းမြင့်ကတော့သူ့ရဲ့အမြင်ကိုဒီလိုပြပြပါတယ
်ခုကဦးစင်းကဘာတစ်ခုလုံးနဲ့ပေါ်ပြီးတော့ရိုက်ခတ်တယ်ကြာနဲ့ဒီတိုင်းသားဒေသတွေကြတော့ဘာသာရေးနဲ့မှပတ်သက်တယ်ကျွန်တော်ကြာနဲ့တိုင်းသားဒေသတွေကြတော့ဒီမျိုးရင်းနဲ့နေမျိုးရှင်နေနဲ့ပဲပတ်သက်တယ်အခုကဘာသာရေးနဲ့ပတ်သက်တဲ့ကမွတ်စလင်ကဘာတစ်ခုလုံးနဲ့သွားရိုက်ခတ်တဲ့ခါမှာမွတ်စလင်ကဘာကတော့ဒီဆန်းတော်ကျွေးဝတဲ့နိုင်ငံတွေဆိုတော့ကဘာလုံးကိုသူတို့ကငွေအားနဲ့တော်တော်များများတည်ပြတ်နိုင်တဲ့အနေအထားရှိတဲ့ကံဒီကိစ္စဟာဒါဘာသာရေးအတွင်းနဲ့တော်တော်ကြီးကိုသွားလာတဲ့အနေအထားရှိတယ်။တခုတော့ရှိတယ်ဗျ။ဒါကျွန်တော်တို့ဘက်ကလည်းပြန်ပြီးတော့ပေါ့နော်။ကဘာလုံးဟာသိနိုင်တဲ့ကဘာလုံးကိုပြန်ပြီးတော့အမှန်တရားကိုပြန်ပြီးတော့ပေါ်ထုတ်နိုင်ဖို့အခြေအနေတော့လိုအပ်လာတယ်နော်။ဒါပေမဲ့ကျွန်တော်တို့ဘက်ကတော့အင်တာအားနည်းနေတော့တွေ့တယ်။နောက်ပြီးနိုင်ငံကလည်းကျွန်တော်တို့ပေါ်ဟာဆက်ဆက်ဆက်ကဆက်အနာရှင်စနစ်နဲ့အုပ်ချုပ်ခဲ့တဲ့ခါတော့ကျွန်တော်တို့ဒီနိုင်ငံရဲ့အစိုးရနဲ့ကျွန်တော်တိုင်းပြည်ပေါ်မှာသိပြီးပေါ့။ကောင်းမကမမြင်သာဘူး။တကယ်ဖြစ်မှန်ကိုမသိဘဲနဲ့ဒါတဖက်ကဒီတဖက်ကရဲ့သတင်းရရှိတဲ့သတင်းပေါ်မှာတဖက်ကရရှိတဲ့သတင်းပေါ်မှာသူတို့ပြည်ပြချာချာဝေဖန်ဆန်းစစ်လေးလာတုံးတာမရှိဘဲနဲ့လုပ်တဲ့အတွက်ဒါတွေဟာဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ကြာ
ရှမ်းပြည်နယ်ကွန်ဟင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဒေါ်နှန်းဝါနူကတော့နိုင်ငံတကာရဲ့ယက်တီချက်ဟာသတင်းမှားတွေကြောင့်လွဲချော်နေရတာဖြစ်တယ်လို့သုံးသပ်ပါတယ်
ကျမတို့နိုင်ငံကဖြစ်နေတဲ့ပြဿနာအရင်အမြစ်ပေါ့နော်။ဒါကိုတချို့ပုဂ္ဂိုလ်တွေကတော့တတိချာချာမလေ့လာဘူးပေါ့နော်။တချို့ပုဂ္ဂိုလ်တွေကတော့လေ့လာတယ်သိတယ်။တကယ်ပြဿနာအရင်အမြစ်ကိုတချို့ကတိတိကျကျနဲ့ပဲပြလိုက်ပြီးတော့ပြောတာတွေရေးတာတွေအဲ့လိုမျိုးရှိတယ်ဆိုပြီးတော့ကျမကအဲ့လိုမျိုးခံစားရတယ်လေနော်။ကျမတို့ရဲ့နိုင်ငံရဲ့အချုပ်ချာအာဏာကိုထိပါးစေလောက်တဲ့အဆင့်ထိရောက်နေတယ်ပေါ့နော်။ဒါဒီကိစ္စကပြဿနာတော်တော်လေးကြီးလာတယ်။နောက်ပြီးဒီကိစ္စဒီကျမတို့ရဲ့လူမျိုးရေးပြဿနာဒီလည်းမဟုတ်ဘူး။နောက်ပြီးဘာသာရေးပြဿနာကလည်းမဟုတ်ဘူး။ကျမတို့ရှုမြင်နေတာကတော့ဒါကတော့ကျမတို့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုချိပါနေတဲ့ကိစ္စပြဿနာပေါ့။ဒီကိစ္စကိုနိုင်ငံတော် အပိုင်းဆိုင်ရာတွေကိုနိုင်ငံတကာကကူညီထောက်ပံ့ပေးဖို့တင်တာဖြည့်ရှင်းပေးဖို့တင်နေတဲ့ဟာကိုမဖြည့်ရှင်းသေးတဲ့ဒီတည်င်းမားတွေနောက်ပဲလိုက်ပြီးတော့တည်င်းမားတွေရဲ့လှုပ်ဆောင်မှုတွေကိုပြန်ပြီးအပြေးထောက်ပံ့မှုကူညီမှုရှိနေရဲဆိုတာကျွန်မတို့ဆိုမတင်တော်ဘူးပေါ့နော်နိုင်ငံတကာအနေနဲ့လည်းမလုပ်တင်ဘူးလို့တော့ကျွန်မထင်စားတယ်ရှင့
်အခုဆိုရင်နိုင်ငံတကာရဲ့ PR တွေမကတော့ပါဘူးပြည်တွင်းက NGO အရက်ဖက်အဖွဲ့အစည်းတွေပါစနစ်တကျသွတ်သွန်းခံထားပြီလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုတိယဥက္ကဋ္ဌဦးအောင်နာထွန်းကသုံးသပ်ပါတယ
်။နိုင်ငံတကာသတင်းမီဒီယာကြီးတွေမှာအင်မတန်ကောင်းတဲ့ကျင်းဝတ်ဆိုင်ရာသိက္ခာနဲ့ရှိပါတယ်ခင်ဗျာ။ကျွန်တော်ကောင်းအောင်သိပါတယ်။စင်လန်းနေလည်းအများကြီးတက်ဖို့ပါတယ်။ဒါပေမဲ့ဆရာဟိုဘက်ကသိတော်ရဲ့ဆရာရဲ့ဟိုဘက်ကပိုင်းဆိုင်နေလေးတော်တော်လေးသုံးနိုင်တယ်။ Bias ဖြစ်တဲ့ဟာက level အမျိုးမျိုးမှာရှိနိုင်ပါတယ်။အောက်က grassroots level photographer မှလည်းရှိနိုင်တယ်။ဒီ reporter မှာရှိနိုင်ပါတယ်။ editorial level ရှိနိုင်တယ်။ policy making level board of directors မှလည်းရှိနိုင်ပါတယ်။နောက်သူတို့က finance လုပ်နေတဲ့ဟာတွေ financial တွေအဖွဲ့အစည်းတွေရှိပါပါနောက်သူတို့နဲ့ဒီစီးပွားရေးရအကြီးကြီးဆက်သွယ်ဆောင်ရွက်တဲ့အဖွဲ့အစည်းတွေ structure အများကြီးပါခင်ဗျာသို့တော့သူတို့မှာဆက်မထားတဲ့မူတော့ရှိပါတယ်အဲ့ဒါတွေကတော်တော်ကောင်းလက်ကြပါတယ်ခင်ဗျာဒါပေမဲ့အခုကဆရာကြီးဒီ issue ကဒီရခိုင် northern မှာဖြစ်နေတဲ့ issue ကဆရာတခေတ်ကိုနိုင်ငံတကာရဲ့အာရုံစူးစမ်းမှုသိရတယ်ဆရာကြီးတော်တော်စနားဆရာကောင်းတဲ့ဒီ public story ခေါ်မှာပေါ့လူကြီးကဖန်တီးလို့စိတ်ကောင်းတယ် cancel မှာသွားလိုက်ရတကယ်မိုးလိုက်လို့ရပါပေါ့တရားကြတဲ့လူတွေအတွက်ကျွန်တော်သိကနာရဲ့အဲ့ဒီဟာကိုတစ်ဖက်သက်ယုံစားမိပြီးတော့လွှဲမှားတဲ့ policy တွေချမှတ်ပါလေကျွန်တော်သိစိုးရင်ပါတယ်နိုင်ငံကြီးတွေက UN အပါအဝင်ပေါ့လေသူတို့ကပြည်ထောင်ပါလေဆရာရဲ့ဒီ INUD စီကတဆင်ဝင်ထားရပြီဆရာတော်တော်လေးကို bring wash လုပ်ထားလို့ပြောရလိမ့်မယ်ထင်ပါတယ်ကျွန်တော်တို့လွန်ခဲ့တဲ့သုံးနှစ်လောက်ကကျွန်တော်တို့နိုင်ငံပေါ်မှာတကယ်ချစ်ခင်တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုကပုံကိုကြောက်ကျွန်တော်သတိပေးဖို့ပါတယ်မင်းအဲ့ဒါဝင်လာလိမ့်မယ်နော်တဲ့တဖြည်းဖြည်းနဲ့လာလိမ့်မယ်ဒီဟာကို bring wash လုပ်ပြီးတော့နောက်ပေါက်ဟွာရပေါ့အားလုံးပေါ့ဝန်ထမ်းတွေဟွာရတဖြည်းဖြည်းတဖြည်းလာလိမ့်မယ်ဆိုပြီးအဲ့ဒါကိုမင်းတို့ဆိုကပြင်ဆင်မှုလုံးဝမရှိဘူးဆိုပြီးသူသတိပေးခဲ့ဖို့ပါတယ်ကျွန်တော်အဲ့ဒါကိုသွားသတိရခုခုအဲ့ဒီဟာဖြစ်လာနေပြီပေါ့တကယ်ကိုဖြစ်လာနေပြီ
ဒီကနေ့ HRW အဖွဲ့ရဲ့ကြေညာချက်ထဲမှာကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအပေါ်ပြစ်မှတ်ထားတံခါးပိတ်ဆို့မှုတွေလှုပ်ဆောင်သွားရည်အပြင်လက်နက်ဝယ်ယူခွင့်ပိတ်ပင်သွားဖို့အထိပါPRB တောင်းဆိုထားတာတွေ့ရပါတယ်ခင်ဗျာ